့ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်မဲ့ချက်ကိုကျွန်တော်30ရက်နေ့အထိနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဇာမေကတောင်းဆိုလိုက်ပါတယ်။နောက်ဆုံးနှုတ်ထွက်မဲ့ချက်ကို2019ကျွန်30ရက်တတ်မှတ်ပေးဖို့ဝန်ကြီးချုပ်မေကဥရောပကောင်စီဥက္ကဋ္ဌဒေါ်နော်တက်စ်စီကိုဒီကနေ့ပဲစာရေးသားပေးဖို့တောင်းဆိုခဲ့တာပါ။လိုအပ်တဲ့ဥပဒေချမ်းတွေကိုဒီကြားထဲမှာအတည်ပြုနိုင်မယ်ဆိုရင်လည်းကျွန်30ထက်ဆော်ပြီးနှုတ်ထွက်မယ်လို့စာရဲမှာရေးထားပါတယ်။တကယ်လို့နေလာ23ရက်နေ့မတိုင်ခင်ပါလီမန်မှာနှုတ်ထွက်ရေးသဘောတူညီချက်မရခဲ့ရင် EU ပါလီမန်ရွေးကောက်ပွဲတွေမှာဗြိတိန်ဝင်ပြိုင်ဖို့အရေးပေါ်အစီအစဉ်တွေလုပ်မယ်လို့ဝန်ကြီးချုပ်မေရဲ့စာရဲမှာရေးသားထားပါတယ်။နေလာ23ကနေ26ရက်နေ့အထိ EU ပါလီမန်ရွေးကောက်ပွဲတွေရှိတာမို့တကယ်လို့ဗြိတိန်နိုင်ငံကနှုတ်မထွက်သေးဘူးဆိုရင်ရွေးကောက်ပွဲမှာပါဝင်ဖို့အတွက် EU ဘက်ကလိုလားပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့အရင်တတ်မှတ်ထားတဲ့မတ်လ29ရက်အစားဧပြီလ7ရက်နေ့ကိုနောက်ဆုတ်ပေးဖို့အတွက် EU ခေါင်းဆောင်တွေပြီးခဲ့တဲ့လကသဘောတူထားပြီးသားဖြစ်ပါတယ် EU နဲ့ဗြိတိန်အစိုးရကြားရရှိထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကထောက်ခံမှဧပြီလ7ရက်နေ့ကိုနောက်ဆုတ်မယ်ဆိုတဲ့ကန့်သတ်ချက်နဲ့သဘောတူထားတာပါဒါပေမဲ့ဒီသဘောတူညီချက်တွေပေါ်ပါလီမန်မှာခုချိန်ထိထောက်ခံမှုမရသေးပါဘူးနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်မဲ့အစီအစဉ်တွေကိုဗြိတိန်နိုင်ငံမှာပြင်ဆင်နိုင်ဖို့တနည်းအချိန်ယူတဲ့လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကတော့အကြံပြုထားပါတယ်ဗြိတိန်ဝန်ကြီးချုပ်တောင်းဆိုထားတဲ့အတိုင်းနှုတ်ထွက်ရဲ့နောက်ဆုတ်ပေးမလားဆိုတာကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်ရမှာဖြစ်ပါတယ်